နမကြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါဂီနဲ့တရားစွဲတဲ့အမှုပေါင်း80ကျော်ရှိလာခြင်းမြန်မာနိုင်ငံတွင်ဌာနအေရီစာချုပ်ကိုဆွေဝင်းအဖမ်းခံရပေမဲ့အာမခံရသွားခြင်းတပ်မတော်ကတရားစွဲထားတဲ့ The Boy ဒရင်းစာအေရီစာချုပ်ကိုကျော်မင်းဆွေကိုဗဟမြုတ်နယ်တရားကြီးကအာမခံပေးလိုက်ပြီးခြင်းအဲ့ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းအမျိုးသားလွှတ်တော်ဘက်မှဆွေးနွေးဆုံးဖြတ်လို့ပြီးသွားပါပြီဆက်သွယ်ရေးဥပဒေထဲကပုံမှန်66ဂါကြီးဒီပိုက်လုံးကိုပယ်ဖျက်လိုက်ခြင်းနဲ့အမတ်တွေနဲ့လူပုဂ္ဂိုလ်တချို့ကတော့အမျိုးသားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအားရကျေနပ်မှုမရှိကြပါဘူး။အခုပြည်သူလွှတ်တော်ပဲရောက်သွားပြီးဖြစ်တဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြဘယ်နည်းဘယ်ပုံဖြစ်လာတိုင်းလဲ။နောက်ပိုင်းလွှတ်တော်ကပြင်ဆင်ပြီးသွားရင်ဆက်သွယ်ရေးဥပဒေဟာသတင်းမီဒီယာသမားတွေနဲ့ပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေဆက်ပြီးဖြစ်နိုင်ပါဦးမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဆက်သွယ်ရေးဥပဒေအဲ့ဒီတည်းကမှပုံမှ66ဂါဂျီရေးပန်းစားလာတာသူ့ကိုအသုံးပြုပြီးတရားစွဲမှုများလာတဲ့စီမှာအချက်3ချက်လောက်ပါပါတယ်။ပထမတစ်ချက်ကအွန်လိုင်းမှာအတရေဖြစ်ပါတယ်ဆိုပြီးရဲစခန်းမှာတွားရောက်တိုင်တန်းလိုက်တာနဲ့ရဲတပ်ဖွဲ့ကလုကင်ကြရာရှိတာလုကင်ပြီးတပ်ဆံများမြို့နေဥပဒေအရာရှိရဲ့မှတ်ချက်နဲ့တရားရုံးကိုတင်ပို့လိုက်ပြီးတရားရုံးကလည်းအမှုကိုလက်ခံလိုက်ပြီးဆိုတာနဲ့အဲ့ဒီတရားခံကိုရဲတာဖမ်းကတိကံပစ္စည်းအဖြစ်မိုဘိုင်းဖုန်းတွေကွန်ပျူတာတွေကိုသိမ်းဆီးအချုပ်တဲတခါရေးတန်းထည့်လိုက်တက်ကြလိုပါပဲရေပုံရအားဖြင့်အဲ့ဒီပုံမှ66ဂါဂျီနဲ့တရားစွဲတင်လာတဲ့အမှုအများစုကိုတက်ဆိုင်ရာတရားရုံးတွေကလည်းအာမခံမပေးတက်ကြပါဘူးပုံမှ66ဂါဂျီကိုနောက်ထပ်လူသုံးများတဲ့အကြောင်းရင်းကတော့ဘာမဆိုင်ညာမဆိုင်တတိယလူကဝင်တရားစွဲလို့ရနေတဲ့ကိစ္စပါဥပမာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကိုဖြစ်စီတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုရှိမင်းအောင်နိုင်ကိုဖြစ်စီရက်ွက်ထဲကတယောက်ယောက်ကိုဖြစ်စီဘသူကိုမဆိုအတရေဖြစ်ပါတယ်ဆိုပြီးဂျားလူတယောက်ယောက်ကဝင်တရားဆွဲလို့ရနေတဲ့ကိစ္စပါအတရေဖြစ်မှုနဲ့ဆိုင်တဲ့နဂိုရှင်ဆွဲရာဇတ်တကြီးဥပဒေပုံမှ900မှာတော့ကာကွယ်ရှင်ကိုယ်တိုင်သူ့ရဲ့မျက်နှာမှုအတွက်တရားဆွဲဖို့ကြာထန်းထားတာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာအသုံးများလာခြင်းပြည်သူတွေကလည်းလွတ်လွတ်လပ်လပ်ရေးသားလာကြခြင်းကဖော်ပြတဲ့သဘောတစ်ခုနဲ့ပတ်သက်လို့ကိုယ်နဲ့မသက်ဆိုင်တဲ့အတိုင်းတစ်ဖက်သားကဒုက္ခရောက်စေခြင်းနဲ့စိတ်ဆန္ဒနဲ့ဂျားလူတွေကပုံမှ66ဂါကြီးကိုတုံးပြီးတရားစွဲမှုခေစားလာတာဖြစ်ပါတယ်။အတိတ်ကတော့ကာယကရှင်ကိုယ်တိုင်ဆိုရင်တရားစွဲခြင်းမှစွဲမှာဖြစ်ပေမယ့်ကျားလူတွေကတရားစွဲခွင့်ရနေတဲ့အချိန်ဒီအောက်မှာပုံမှန်66ဂါကြီးကိုလူအများသုံးဆဲလာကြတာဖြစ်ပါတယ
်။တတိယတစ်ချက်ကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာတရားစွဲနိုင်တဲ့အချက်လက်များပြားနေတာဖြစ်ပါတယ်။ဒီအချက်သုံးချက်ကြောင့်ပုံမှန်66ဂါကြီးကိုအသုံးပြုပြီးတရားစွဲမှုများလာတာဖြစ်ပြီးအဲ့ဒီပုံမှန်လည်းနာမည်ဆိုးနဲ့ကြော်ကြားရတာဖြစ်ပါတယ်။လက်ရှိလွတ်တော်တဲ့တင်သွင်းလိုက်တဲ့ဥပဒေကိုအခုလိုပြင်ဆင်မယ်ဆိုပြီးဥပဒေကြမ်းမှာဖော်ပြထားတာတွေ့ရပါတယ်။ပုံမှန်66ဂါကြီးမှာဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကောက်ဝက်ခြင်းအသေးပြက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းတို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားတာကိုဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းတို့မဟုတ်အသေးပြက်ခြင်းတို့မဟုတ်နှောက်ယှက်ခြင်းသူတို့ချင်းချောက်ချင်းဆိုတဲ့စကားနဲ့အစားထိုးရမယ်လို့ဖော်ပြထားပါတယ်
။ဒါကြောင့်မို့ငကိုပြထန်းချက်ပါအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းနဲ့မလျော်ဩဇာသုံးခြင်းတို့ကိုပယ်ဖျက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒါအပြင်ပြင်ဆင်တဲ့ဥပဒေမူကြမ်းထဲမှာပုံမှန်66ဂါကြီးအပါအဝင်အခြားပုံမှန်နှစ်ခုကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်ပြင်ဆင်ထားတာကိုတွေ့ရပါတယ်။ထူးခြားတဲ့အနေနဲ့အရင်ပြထန်းချက်အရမျက်နှာမှုတစ်ခုခုအတွက်ဘယ်သူမှဆိုတရားဆွဲလို့ရပေမယ့်အခုပြင်ဆင်ချက်မှာတော့မျက်နှာသူကိုယ်တိုင်ဖြစ်စီကိုစားလွှတ်အပ်ခြင်းခံရသူကဖြစ်စီတိုင်တန်းရမယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါကဆက်သွယ်ရေးဝန်ကြီးဌာနကတင်သွင်းတဲ့ဥပဒေမူကြမ်းမှာအဲ့ဒီဥပဒေကြမ်းအမျိုးသားလွှတ်တော်ကိုတင်သွင်းတဲ့အခါအမတ်တချို့ကတော့နာမည်ကြီးနေတဲ့ပုံမှန်66ဂါကြီးတစ်ပိုက်လုံးကိုပယ်ဖျက်ခြင်းနဲ့ဆိုပြီးသဘောထားပေးကြပါတယ်။ဒါပေမဲ့ဆက်သွယ်ရေးဝန်ကြီးဌာနကရောအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဘက်ကပါဒီပုံမှန်ဆက်ပြီးရှိတဲ့လို့သဘောထားရှိတာတွေ့ရပါတယ်။ဒီလိုနဲ့လွှတ်တော်တွင်မှနည်းနည်းပါးပါးပြင်ဆင်ကလွယ်ပြီးတကယ့်အဓိကကျတဲ့အချက်တွေမှာဥပဒေကြမ်းပါဖော်ပြချက်တွေအတိုင်းအတူတူပေးလိုက်တာတွေ့ရပါတယ်။ Di ubri jen, di du su dobe yau dwa yin li, di chu a chet le nene papa ga lwen yi, a miu da lu dobe ga a di du bi ta le chet du dai, chet di a di du bu mna wai. Upa ma a pin, o ma chau se chau ga ji ba bja tan chet du ne bata di, a ma kan ma bebe ni le, o ma a pika ni, a ma kan be na di su le chet. Badu ma so win di diya su lu ya le, bja tan chet ga ni, ni na du gu ran du ma ho,
ကိုစားလွှဲအပ်ထားသူမှသာတရားဆွဲဆိုရမည်ဆိုတဲ့အချက်တွေကိုစက်ပြီးအတူတူပေးလိုက်ဖို့များပါတယ်။တရားဆွဲတဲ့သူကကိုယ်တိုင်နိဒာသူသို့မဟုတ်နိဒာသူကကိုယ်စလဲလွှဲရသူဖြစ်ရမယ့်အချက်တရားဆွဲပြီးဆိုရင်လည်းပုံမှန်နေထားအောင်မှာအာမခံပေးရမယ့်အချက်အဲ့ဒီနှစ်ချက်နဲ့တင်ဒီပုံမှန်ကိုအသုံးပြုသူအလွန်နှဲသွားမှာသိကြသလောက်ရှိပါတယ်။တစ်ဖက်မှာတမရောကာကွယ်ရေးဦးစီးချုပ်လို့ဒုံဆန်းစု င်တာနက်လူမှုကွန်ရက်ဆာမင်နာကနေအသေးဖြတ်တာနှောက်ရက်တာချိန်ချောက်တာတွေနဲ့ပတ်သက်ပြီးတကယ်ကိုနိနာသူတွေကတရားမျှတမှုရှိအောင်တရားစွဲဆိုခွင့်ဆက်ရနေဦးမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒီပုံမှာ66ဂါကြီးဆက်ရှိနေသေးတဲ့အချိန်လွတ်တော်ကပြင်ဆင်ထားတဲ့ဥပဒေမူကြမ်းအတူတူပြတ်ထန်းပြီးရင်တရားမီဒီယာတွေနဲ့ပြည်သူတွေကိုဒုက္ခပေးနေတဲ့ပြဿနာဇိုးကြီးတစ်ခုရှင်းလင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်